ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့ဇန်နဝါရီလ16ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးအစိုးရပေါ်အကြံပြုချက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကပယ်ချလိုက်ပါတယ်။မစ်ဆန်ဟီလီရဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေအပေါ်ခြုံငုံသုံးသပ်ချက်တွေနဲ့ပတ်သက်ပြီးနှစ်ဖက်အတိုင်းဝိုင်းကြားကလွှတ်တော်ကိုယ်စားလှယ်တွေအကြားမှာလည်းအမြင်မတူမှုတွေလည်းရှိနေပါတယ်။အပြည့်စုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်ရဲ့ပြဿနာဟာနိုင်ငံတကာအတွက်ပါရှုပ်ထစ်ဖြစ်စေပြီးတော့ကုလအဖွဲ့ဝင်အားလုံးနဲ့ပါသက်ဆိုင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဒုကိုယ်စားလှယ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။ရခိုင်ပြည်နယ်အတွက်ဖြေရှာဖို့ဆိုရင်နိုင်ငံတကာအခွင့်အရေးစံနှုန်းတွေကိုဗိုလ်ပြုဖြည့်ဆည်းရလိမ့်မယ်လို့ပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းပွဲတစ်ခုလုံးကိုတိမ့်ကျုံတံပေးတဲ့နည်းနဲ့ဖြေမရှာဖို့ပြောဆိုချက်တွေကိုပယ်ချတယ်လို့မြန်မာအစိုးရရဲ့ပြောခွင့်ရှိသူဦးရထွတ်ကပြောပါတယ
်။ကုလသမဂ္ဂအခွင့်အရေးကိုယ်စားလှယ်တွေကလာနေကိုကဟိုဘက်ကပေးတဲ့သတင်းချက်လက်တွေကိုအခြေခံပြီးလာနေတော့ဒီလိုမျိုးကောက်ချက်တွေကလွဲတာပဲအဲ့တော့ကျွန်တော်တို့ခုလုပ်နေတာကရခိုင်ပြည်ပခမှာခင်ဗျားတွေ့ပါလိမ့်မယ်နှစ်ဖက်လုံးမှာရှိတဲ့ပြည်မှုကျွတ်တဲ့လူတွေအားလုံးကိုကျွန်တော်နှိရှိထောင်တိုင်းကျွန်တော်ချမှတ်ခဲ့တယ်ဒီကနေ့ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာဟိုသူတို့သူတို့ခေါ်နေတဲ့ဘင်္ဂါလီတွေရောနောက်တစ်ခါရခိုင်ဒုက္ခသည်စခန်းတွေရောအားလုံးကိုကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုပေးနေတာရှိတယ်နောက်2014နှစ်ဝက်ပိုင်းကစပြီးရခိုင်ပြည်မှာတည်ငြိမ်အေးချမ်းမှုအခြေအနေတွေအများကြီးတိုးတက်လာတာရှိတယ်အဲ့ဒါတွေကသူတို့အတိမတ်ပြူရမယ့်ကိစ္စတွေပဲ။ဒါတွေကိုအတိမတ်ပြူရတဲ့ခုနလိုတစ်ဖက်သက်ကောက်ချက်ဆွဲနေတော့အဲသူနောက်တစ်ခါရခိုင်ပြည်နယ်ကိုလာလို့ရှိရင်ရခိုင်တိုင်းသားတွေပြူပေါင်းဆောင်ဖို့တော့လုံးဝရမှာမဟုတ်တော့။အဲ့ဒါကိုတော့သူတို့နားလည်ဖို့လိုတာပေါ့
။လူ့ခွင့်ရေးထူးကိုယ်စားလှယ်မစ်ဆန်ဟီလီကပြည်တွင်းမှာပြတ်ထန်းဖို့ပြင်ဆင်နေတဲ့မျိုးစုံဥပဒေ၄မျိုးထဲမှာအပြန်အလှန်နားလည်သိခံမှုနဲ့အားလုံးသဟဇာတအတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီဥပဒေကြမ်းတွေကိုတည်တည်ကြပ်လေ့လာသုံးသပ်စေချင်တယ်လို့ပြောဆိုချက်ပေါ်မှာလည်းဥယျာဉ်ထုတ်ကအခုလိုတုံ့ပြန်ပါတယ်
။ဒီဟာတွေအားလုံးကဘယ်ဘာသာမှပြည်နေကိုမဟုတ်ဘူးဘာသာကူးပြောင်းတဲ့ခါမှာဟာလာဘာသာကူးပြောင်းမှုကိုခွင့်ကောင်းယူပြီးတော့တစ်ဖက်ဖက်ကနေပြီးတော့မှပြည်နေလို့မရအောင်ဒါမှမဟုတ်သူဆန္ဒနဲ့သူကူးပြောင်းတဲ့ဟာကိုမပြောင်းရဘူးလို့တားလို့မရအောင်အဲနီလန်တကြဖြစ်အောင်လုပ်တာလေစင်ကာပူလိုမလေးရှားလိုနိုင်ငံမျိုးမှာလည်းဒီ registration ကိစ္စရှိတာပဲတကယ်ကြတော့အဲ့ဒါကအဲ့ဒီဥပဒေသားကျင့်သုံးနိုင်မယ်ဆိုရင်ဘာသာပြောင်းတဲ့ပုံမှာမူတည်ပြီးတော့တစ်ဖက်ကြားမှာအငင်းပေါ်တဲ့ဟာတွေတော့မှကျွန်တော်ကာဝယ်ပေးနိုင်မှာပေါ့
စေကြာခီးစဉ်အပြီးမစ်ဆန်ဟီလီပြောဆိုသွားတဲ့နောက်ဆုံးနေ့တင်းနာချင်းလင်းပွဲတဲကထုတ်ပြန်ပြောဆိုချက်တွေထဲမှာရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ရိုင်ဂျာတိုင်းဝမ်ကိုဇောင်းပေးလို့နေလို့မိဘမျိုးနွယ်ရဲ့ပြည်သူတို့ကကိုယ်စားလှယ်ဥပဒေသားကပြောပါတယ
်အစိုးရဘက်ကဟိုဖြည့်ရှင်းတဲ့အခါမှာတော့ဒီပြော80ခုနိုင်ငံသားဥပဒေနဲ့နိုင်ငံသားဖြည့်ရေးကိုအဓိကဇောင်းပေးပြီးတော့เนาะကျွန်တော်အဓိကလည်းကြားရဲအဲ့ဒါကိုဥတည်ပြီးတော့ဖြည့်ရှင်းနေပါတယ်ဒါအတူရှင်းတဲ့နေထိုင်ရေးဆိုတာကဟိုအစိုးရကဖိအားပေးလို့ရတာမျိုးမဟုတ်ဘူးဒါတပည့်ဒီအပစီတွေရဲ့ဆက်ဆံရေးပုံမှာမူတည်ပြီးတော့เนาะသူတို့ကနိုင်ငံသားဖြစ်လာတဲ့အခါမှာနိုင်ငံသားအခွင့်အရေးရလာတဲ့အခါမှာဒါတွေကကျွန်တော်တို့လည်းပြောပြပါပြီဒါတွေကတဖြည်းဖြည်းချေလျှော့သွားလိမ့်မယ
်ဒါပေမဲ့တစ်ဖက်မှာတော့ဘူးတိတော်မျိုးနဲ့ပြီးတိတော်ကိုယ်စားလှယ်ဥွှေမောင်းကတော့မစ်ဆန်ဟီလီရဲ့ရခိုင်ပြည်နယ်ကြီးစင်နဲ့ပတ်သက်ပြီးတော့သုံးသက်တင်ပြချက်ဟာနှစ်ဖက်အတိုင်းဝိုင်းကြမျက်မျက်တတပြောဆိုခဲ့တာကိုတွေ့ရတယ်လို့ဆိုပါတယ
်ဟုတ်ပါပြီဒီအရေးတစ်ခေါက်နဲ့နိုင်ရှင်တော့ဒီတစ်ခေါက်ကတော့လေဒါသူရဲ့ဒီလမဟုတ်ပါကပ္ပလုံကိုလည်းနားထောင်တယ်ပြီးရင်တို့တို့ဒီရခိုင် action plan ကိုပေါ်ဆောင်တဲ့အခါမှာလည်းဒီ Nepal community ရဲ့ဆိုးရွားဖွင့်ပြီးအဲ UN Office ပြီးတော့ international norm တွေနဲ့ပါသူကအဲ့ဒါကိုသိလာပြီးတော့ဒီအားလုံး all inclusive ဖြစ်တဲ့ပုံစံနဲ့ကျွန်တော်တို့လုပ်မယ်ဆိုရင်ဒါကဟိုအဖြေဖြစ်ပါပါတော့အဲ့လိုမလုပ်ဘဲနဲ့ရန်ဖြစ်ပါစို့လို့ရန်လိုမှစို့လို့ဟိုဒါဆိုဆိုးရွားပြီးတော့ Nepal community ကိုအဲ့ဒါမျိုးပြည်နဲ့အခွဲထားတာ segregation ဘောလို့လောက်ခါရပြီးပြောဘူးတော့အဲ့ဒါကျိုးလေးတွေရေးထားတော့ဘာလို့ဒီကျွန်တော်ထင်ရတော့ဒီပြည့်ရ report ဒီတော်တော်လေးကိုဒီနှစ်ဖက်လုံးကိုဖြန့်ကတ်တတ်နဲ့ဟိုထားပြီးတော့အဲ့ဒီအစီအစဉ်ဆက်အဲ့ဒီမှာသူသိကထုတ်သွားတာကိုကြည့်ရ
မစ္စယာဟီလီအနေနဲ့တော့သူရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာရခိုင်ပြည်နယ်အတွင်း၃ရက်ကြာနေထိုင်ပြီးတော့မွတ်စလင်လူနည်းစုတွေပေါ်နိုင်ငံသားစီစီကပ်ပြထုတ်ပေးနေတဲ့အခြေအနေတွေအပါအဝင်ပြည်ပခဖြစ်ခဲ့တဲ့နှစ်ဖက်အတိုင်းဝိုင်းကလူမျိုးစုတွေရဲ့ဒုက္ခသည်စကန်တွေကိုလည်းတွားရောက်လေ့လာခဲ့တာပါခင်ဗျ